ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းရခိုင်တိုင်းဒေသလက်နက်ကိုင်တပ်အေအေနဲ့မြန်မာစိုးရတပ်တို့ကြားစီးရီးတင်းမာမှုတွေကြောင့်စစ်ဆောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေဖို့စားနပ်ရိက္ခာနေထိုင်ရေးအခက်အခဲပြင်စစ်တပ်ဖက်ကတန်တရားတွေနဲ့လိုက်လံဖမ်းဆီးနေတာကြောင့်ဘေးကင်းလုံခြုံရေးအတွက်ပါကြောက်လန့်ဆိုရင်းနေရတယ်လို့ဒုက္ခသည်ကူညီနေပေးသူတွေကပြောပါတယ်။အခုလိုစစ်ဆောင်ပြေးရင်တပူပေါ်နှစ်ပူဆင့်ဖြစ်ရတဲ့ဒုက္ခသည်တွေအရေးပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးအနက်စဉ်းစားဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်။မတ်စုမွန်ကတင်ပြပေးထားပါရဲ့ရှင်
။တပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာလေးလာတာတစ်ဖက်သက်အပြည့်ရက်မယ်လို့ကြေညာပြီးချိန်မှာပဲတိုင်းရင်းဒေသတွေနဲ့အထူးသဖြင့်ရခိုင်ပြည်နယ်ချင်းပြည်နယ်ပလောဝဒေသတွေမှာရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာစိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲပြင်းထန်ပြီးတော့စစ်ရေးတင်းမာမှုတွေဖြစ်နေတာပါ။အခုလိုမျိုးစစ်ရေးပဋိပက္ခတွေပြင်းထန်လာနေတဲ့အတွက်ဒေသခံရခိုင်မျိုးနယ်စုတိုင်းရင်းသားတွေအပါအဝင်ချင်းတိုင်းရင်းသားတွေနဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့စစ်ဆောင်ဒုက္ခသည်တွေကတချို့ကိုတော့လက်နက်ကိုင်တပ်နဲ့အဆက်အသွယ်ရှိတယ်ဆိုပြီးစစ်တပ်ဘက်ကဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အတွက်သူတို့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်နေကြရတဲ့အနေအထားဖြစ်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအပေါ်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ပြည်ထောင်စုအစိုးရပြည်နယ်အစိုးရဘက်ကဒုက္ခသည်တွေပို့ပြီးတော့မှဒုက္ခမရောက်ရအောင်အလေးအနက်ထားဖြေရှင်းကင်တွယ်ဖို့လိုတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများကွန်ကရက်ကကိုစောစောထုံးကအခုလိုအကြံပြုပါတယ်
။ဒီခိုင်လုံးမရှိသေးနဲ့တကယ်ဟိုဦးပြပြီးတော့မှအဲ့လိုမျိုးကျင်းပြလို့လို့ရှိရင်ဒီတစ်ချက်တွေကပူပြီးတော့တခွာကြပါလိမ့်မယ်။ဒီရက်တစ်ချက်ကတော့ဒါဒီအနေနဲ့အနေထားမှာအစိုးရကနေပြီးတော့မှပေါဝင်ပြတ်ပြီးတော့ဖြည်းဖြည်းလေးပြင်ပါတယ်တော့ကျွန်တော်တို့ကတော့အဲ့လိုမျိုးပါလိမ့်။ခုကကြတော့ကျွန်တော်တို့ကဒီရုပ်ရှင်ပိုင်းကချောင်းပင်းနေတယ်လို့ဖြည်းဖြည်းတော့မှဒီတစ်ချက်ကပဲဒီကဥဆောင်ပြီးတော့မှတို့တရားရှိတဲ့ရော်တွေတရားရှိတဲ့လူတွေကိုတို့ကစင်စစ်စစ်တာတွေကိုတို့ကဆောက်လို့ရဖြစ်တယ်။ဒါဒီလိုလို့ရှိရင်ဒီအနေထားကအဲ့ဒီမှာတခုကနှစ်ပူဆင်းပြီးတော့မှအခုပြေတခါကြာမှဒီပါလိမယ
်လောလောဆယ်မှာတော့ထောက်ချီတဲ့စစ်ဆောင်စစ်ပြေဒုက္ခသည်တွေရဲ့အရေးကျမ်းမာရေးဝန်ကြီးဌာနအပါအဝင်ကုညီကယ်ဆယ်ရေးအဖွဲ့တွေအရက်ဖတ်အဖွဲ့စည်းတွေနဲ့ဒေသခံတွေဘက်ကဝိုင်းဝန်းကူညီဆောက်ရှောက်ပေးနေကြပါတယ်လို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆော့ဝေကပြောပါတယ်ဒုက္ခသည်တွေလက်တလောလိုအပ်နေတဲ့အခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့အနေအထားတွေကိုတော့လွတ်တော်သားချိန်တုန်းကကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဒေါက်ခေဆော့ဝေကအခုလိုရှင်းပြပါတယ
်စစ်ပြေချောက်ပေါ့နော်ပေးတူဒီတူမှာတော့ခမင်းသိန်းဒီမျိုးတွေတော်တော်များတယ်ပေါ့နော်သူတို့ကိုဒီ insult ပေးထားတယ်သူတို့မေးဖို့ထိုင်ဖို့ပေါ့နော်ဒီအစီအပြောင်လုပ်ပေးထားပါတယ်ဒါပေမဲ့သူတို့မိုးရပြီဆိုရင်တော့ဒီလိုဟိုဆောက်ပေးထားတဲ့အိမ်လေးနဲ့တော့မလုံလောက်ဘူးနောက်တစ်ခါသူတို့စားဝဲနေမှာဆိုလို့ရှိရင်ဆန်နေပေါ့နော်ဒီစားတောက်ကိုဆန်နေအတိအကျလိုတယ်နောက်တစ်ခါရေးတက်နေလိုတာပေါ့နော်အဲ့ဒါလေးတွေတော့ကျမတို့ဒီနေယူဒီဘောဒါမယူကန်ဒေတာဖုန်ချွေအစင်းနဲ့ကျမတို့တွေတော့ပြီးတော့မှဒီစစ်ဘေးချောင်းတွေကိုအထူးပြည့်ပြတာဖြစ်ပါတယ်။ဒါအဲ့ဒီတည်းရဲ့နောက်တစ်ခုကတော့ဒီစေတောင်မှာအရင်ကဒီစစ်ဘေးချောင်းတွေတဲ့ဒီတွေအဲ့ဒါကိုပဲကျမတို့ဆန်နေပေါ့နော်ဒီစားဖို့တိုက်ဖို့ကိုလည်းတော်တော်ပြည့်ပြတာ။ဒါပေမဲ့ဒီအချိန်ကကျမတို့လိုက်တဲ့၃နှစ်ရမှာလည်းတော်တော်အေးပါတယ်။တော်တော်အေးတဲ့အခါသူတို့ရဲ့ဆောက်သေးထားတဲ့ပုံစံအတိုင်းဆိုလို့ရှိရင်ဒီမှာလည်းတော်တော်ပြည့်အေးတဲ့အခြေအနေတွေဖြစ်နေပါတယ်။နောက်တစ်ခါသူတို့အတွက်တော့အဲ့ဒီဆောင်ဝယ်နေရတဲ့အခက်အခဲရှိနေဆိုတဲ့အကြောင်းကိုလည်းဒီမှာတို့ပြပြရပါလိမ့်ရှင
်ဒုက္ခသည်တွေအတွက်ယာယီဒေထိုင်ရေးစီစစ်ထားပေးထားပေမဲ့လို့ယာတိဥရုထတဲ့ဒေထိုင်စားတောက်ရေးဘေးကင်းလုံခြုံရေးအတွက်ကတော့အခက်အခဲတွေရှိနေတော့ပဲလို့ကိုစစောထုံးကပြောပြပါတယ
်အခုကဆောင်းကုန်ဟာနေလာပြီပေါ့နော်ဒီအပင်အရေးတွေမရှိဘူးဒီအခါမှာအရေးပြတာပေါ့နော်နောက်တစ်ခုကကျတော့ဒီရေခေခေတုံမောင်ကိုကြောက်နေကြပါတယ်မှာရေတွေကလောလောဆယ်လဲဒီစီပိဒုက္ခသည်တွေဒီတိခိုလ်နေဒီယာယီရှိကြောက်နေခံကြတယ်ဒီအရေးကိုသူတို့ရေကိုယ်တိုင်ကမြေဆဲလို့ရှိရင်ဒီစားပါလို့ရှိတယ်ပေါ့နော်ဆိုတော့ဒီမြေရည်ရလို့ရှိရင်ရေအတွက်ကိုခရစ်ကျုံမှာကိုသူတို့စိုးရင်ကြပါလေအဲနောက်တစ်ခုကကြတော့ဒီစားနေခါဆိုလို့ရှိရင်လည်းအချင်းအဲမြေရည်ဆိုလို့ရှိရင်သူတို့အတွက်ကိုဒီစားပါလေးစားပဲပေးမှုအော်ဆောင်းနေပြီးတော့မှဒီနေ့ကျောင်းမှာကိုသူတို့ဆွေးနေကြပါတယ်မ
အခုလိုမျိုးချင်းတဲ့ရခိုင်ပြည်နယ်တွေမှာမြဘတက်မတော်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြတိုက်ပွဲတွေတိုးလာတာနဲ့အပြပြည်တွင်းမှာရောအင်ဂျီဂျီဘင်္ဂလားဒေ့ရှ်ဘက်ကပါတိတ်ဆောင်သူတွေရှိနေတာကြောင့်စိုးရိမ်ပူပန်ပြီးကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေးကြီးရော UNHCR ကလည်းပြီးခဲ့တဲ့တောက်ကြတွေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်